ခန်းကြီး၁၄အငယ်၁မှ၈အဘိယာသည်ဘိုးဘီတို့နှင့်အိပ်ပျော်၍ဒါဝိမျိုး၌တင်းကြိုခြင်းကိုခံလေ၏။တတော်အသက်သည်ခမည်းတော်အရာ၌နန်းထိုင်၏။ထိုမင်းလက်ထက်ပြည်တော်သည်ဆယ်နှစ်ပတ်လုံးငြိမ်းချမ်းသာရ၏။အာသက်မင်းသည်မိမိဖျားသခင်သာဝရဖျားရှိတော်၌ကောင်းသောအမှုပြောင်းမတော်အမှုတို့ကိုပြုလေ၏။တပန်းမျိုးသားဖျားဤရစ်ပလင်တို့ကို၎င်းမြင့်သောအရတ်တို့ကို၎င်းပယ်ရှား၏။ရုတ်တုစင်တုတို့ကိုဖြိုဖျက်၍အာရှရာပင်တို့ကိုခုတ်လဲ၏။ယူလာလူတို့သည်ဘိုးဘီတို့၏ဖျားသခင်သာရတ်ဖျားကိုရှာ၍ပြဉ္ညာတရားကိုစောင့်ရှောက်မိအကြောင်းမိန့်တော်မူ၏။ယူလာမျိုးရွာအရရတို့၌ရှိသောကုန်းနှင့်ရုတ်တုစင်တုတို့ကိုပယ်ရှား၍နိုင်ငံတော်ရေးသားရလျက်ရှိ၏။သူကလာ၌ငြိမ်သက်သောအခွင့်ကိုသာရဖျားပေးတော်မူသည်ဖြင့်ယူရပြည်သည်ငြိမ်၍စစ်မှုနှင့်လွတ်သောကြောင့်အာတမင်းသည်တပြည်လုံးတွင်ခိုင်ခန့်သောမြို့တို့ကိုတည်လေ၏။ငါတို့သည်ငါတို့၏ဖျားသခင်သာရဖျားကိုကြိုးစားရှာ၍သူဖျားသည်အရရ၌ငြိမ်သက်သောအခွင့်ကိုပေးတော်မူသောကြောင့်တပြည်လုံးကိုအစိုးရစဉ်အခါဤမည်သောမြို့တို့ကိုပြုစု၍မြို့ယိုးပြန့်ဦးတကားကလန့်ကျင်တို့ကိုလောက်ကြကုန်အံ့ဟုယူဒလူတို့အားမိန့်တော်မူ၏အာသမင်း၌ခိဒုံနှင့်လှံကိုကင်သောယူဒအမျိုးသူရဲ၃သိန်းဒိုင်းလွားနှင့်လေးကိုကင်သောဗင်ယမင်းအမျိုးသူရဲ၂သိန်း၈သောင်းရှိ၍ထိုသူအပေါင်းတို့သည်ခွန်အားကြီးသောစစ်သူရဲဖြစ်ကြ၏အငယ်၉မှ၁၅တပန်ကုရှရှင်မြင်းဇေရသည်စစ်သူရဲ့တန်းယထာ300နှင့်တကွခြိလာ၍မယေရှမြို့သို့ရောက်သောအခါအာတတီစီးချို၍မယေရှမြို့အနားမှဇေပတချိုင်း၌စစ်ပြိုင်ကြ၏အာတတီမိမိဖျားသခင်သာရဖျားအားဟိခေါ်၍အိုသာရဖျားကိုရိုဒီလူများတို့တွင်အာနေသောသူကိုကယ်တင်ခြင်းဟံတတ်နိုင်တော်မူသည်ဖြစ်၍အိုအကျွန်ုပ်တို့၏ဖျားသခင်သာရဖျားကယ်တင်တော်မူပါအကျွန်ုပ်တို့သည်ကိုရော့ကိုခိုလွန်၍နာမတော်ကိုအမိပြုလျက်ဤအလုံးရင်းကြီးကိုတိုက်ခြင်းဟံတော်ပါ၏အိုသာရဖျားကိုရိုဒီအကျွန်ုပ်တို့၏ဖျားသခင်ဖြစ်တော်မူ၏လူသည်ကိုရော့ကိုနိုင်သောအခွင့်ရှိစေတော်မူပါနှင့်ဟုဆုတောင်းသည်ဖြစ်၍အရပ်ဖျားသည်ကုရှလူတို့ကိုအာတနှင့်ယူဒလူတို့ရှေ့မှဒဏ်ခတ်တော်မူသည်ဖြင့်သူတို့သည်ပြေးကြ၏အာတနှင့်သူ၏လူတို့သည်ဂေရံမြို့တိုင်အောင်လိုက်သည်ဖြင့်ကုရှလူတို့သည်ပြန်၍မတိုက်ဝန်သောကြောင့်အရှုံးခံရကြ၏ဒါရပ်ဖျားနှင့်ဘိုးကြီးတို့ရှေ့မှဖြစ်စည်းခြင်းကိုခံရကြ၏ယူဒလူတို့သည်လက်ရဥစ္စာများကိုသိမ်းယူကြ၏ဂေရံမြို့ပဝန်းကျင်မြို့သားတို့သည်ဟာရဖျားကိုကြောက်ရွံ့သောစိတ်ရှိသည်ဖြင့်ယူဒလူတို့သည်ထိုမြို့ရှိသည်များတို့ကိုလုကြံ၍တိုထန်းနှင့်သောဗန္ဒံဥစ္စာအများတို့ကိုသိမ်းယူကြ၏။တရိษံတင်းကုန်များကိုလည်းတိုက်ဖြစ်လျက်တိုးနှင့်ကလုအများတို့ကိုသိမ်းယူ၍ယေရုရှလင်မြို့သို့ပြန်သွားကြ၏။